လွန်ခဲ့တဲ့၁၈လအတွင်းကရင်ပြည်နယ်မြောက်ပိုင်းမှာစစ်အစိုးရရဲ့တပ်စခန်းပေါင်း33ခုချက်တွင်ခဲ့တာကြောင့်ကရင်ရွာသူရွာသား3000နီးပါးလောက်နေရက်တွေကနေရွှေ့ပြောင်းခံခဲ့ရတဲ့အကြောင်း Burma Issue အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး Burma Issue အဖွဲ့ကစောတော်နေထူးကိုမေးမြန်းတဲ့အခါမှာအဖွဲ့အနေနဲ့ကွင်းစင်းဆောင်ရွက်မှုတွေအရသိရှိရတယ်လို့အခုလိုပြောပါတယ်
။ကျွန်တော်သိတာတော့အဲ့ဒီ Fish Stuff တွေအား information ရတာ Fish Card ကိုသူတို့တိုးလာတယ်။ပြီးတော့ဖြစ်ခါရလဲဟိုစားအများကြီးအဲ့ဒီစောင်းကိုခင်ရရဲ့ညောင်လေးပဲခင်ရရဲ့မတော်ခင်ရတမ္ဟာငါပေါ့နော်အဲ့ဒီခင်ရ၃ခုအများကြီးခင်ရ၃ခုကိုသူတို့စစ်အဲ့ဒီစစ်တပ်ပုံများလာတာပေါ့နော
်ဒီဘာအတွက်ကြောင့်ဒီလိုဟယ်လီကော်ပတာကွင်းနေပါတွေပါလုံနေတာလေဘယ်လိုမြင်လဲခင်ဗျာ
အဲ့ဒါအဲ့ဒီသူတို့ရဲ့ဟယ်လီကော်ပတာတွေက၃တဲ့နေရာမှာသူတို့အဲ့ဒီရိတ်ခါတွေပါတယ်ပို့ပြတဲ့ဟာကိုဟိုစားပို့တော့လွယ်တာပေါ့လေပြီးတော့လည်းအဲ့ဒီအစည်းအဝေးပါတယ်ပို့တဲ့နေရာမှာလည်းလွယ်တယ်ပြီးတော့လည်းသူတို့ရဲ့စစ်သားတွေကပို့တဲ့နေရာမှာလည်းပို့တော့လွယ်တယ
်စောတော်နေသူပြောသွားတာပါဗမာအစုအဖွဲ့ကထိုင်းမြန်မာနေဆက်ကစစ်အစိုးရရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးဒေသခံပြည်သူတွေနစ်နာနေခဲ့ရတဲ့အကြောင်းတွေကိုလွန်ခဲ့တဲ့18နှစ်ကစပြီးစောင့်ကြည့်လေ့လာနေတဲ့ NGO အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ရဲ့လေ့လာချက်တွေနဲ့ပတ်သက်ပြီးဘဲအဖွဲ့အစည်းတွေကိုဆက်လက်တင်ပြဖို့ရှိပါတယ်လို့မေးမြန်းတဲ့အခါမှာအဖွဲ့ကသုတေသနမှုတစ်ဦးဖြစ်တဲ့ Miss Sadie Break ကအခုလိုပြောပါတယ
် That we have three main things we want to call for. One is for ASEAN and China to support
တင်ပြတောင်းဆိုနေတာအချက်၃ချက်ရှိတဲ့အကြောင်းပထမအချက်ကတော့စစ်အစိုးရရဲ့ကရင်ပြည်နယ်တွင်ထိုးစစ်တွေရပ်တန့်သွားဖို့အတွက်အာဆီယံနဲ့တရုတ်နိုင်ငံကိုမိမောင်းထိုးပြနေတာဖြစ်တဲ့အကြောင်းဒုတိယအချက်ကတော့နေဆက်မှာဖြစ်ပျက်နေတာတွေကိုထိုင်းနိုင်ငံကသိရှိပြီးလူသားချင်းစာနာတဲ့အကူအညီတွေပုံမပေးလာစေရေးအတွက်တင်ပြတာဖြစ်တဲ့အကြောင်းနောက်ဆုံးအချက်အနေနဲ့ကတော့ဒီဖြစ်ရပ်တွေကိုအပြည်ပြည်ဆိုင်ရာမိသားစုအနေနဲ့သိရှိပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးဆွေးနွေးဖို့အတွက်ထောက်ခံလာဖို့ဖြစ်တယ်လို့ပြောသွားတာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုလေ့လာသူတွေကနာဖအနေနဲ့ KNU အဖွဲ့ကိုအပြစ်သက်ထိုးစစ်ကြီးတစ်ခုဆင်နွှဲဖို့ပြင်ဆင်နေတာဖြစ်တယ်လို့သုံးသပ်နေကြပါတယ်။ဒီအချက်နဲ့ပတ်သက်ပြီးတော့ KNU အဖွဲ့ကအပြောခွင့်ရပုဂ္ဂိုလ်ဖရူမန်းရှာကိုမေးမြန်းတဲ့အခါမှာအခုလိုစတင်ပြောပါတယ်
။ထိုးစစ်ဆင်ရင်နဲ့စခန်းတွေတိဆောက်တာဖြစ်တယ်။မနေ့တုန်းကစပြီးတော့ထိုးစစ်ဆင်တာတမတွေဥမာကျွန်တော်တို့ဒီပေါ့ချီကားလမ်းပေါ့တောင်ပေါ့ချီကားလမ်းတော့ပဲချမ်းမှာတန်တော်ပြုတ်တယ်လို့ရှိရင်သူတို့အခြေဆိုင်မှုကစခန်းမောင်းကျွန်တော်ရေတွက်ကြည့်တာတော့90လောက်ရှိတယ်။အပြင်းအထန်စစ်ဆင်မှုအတွက်အခြေဆိုင်မှုတွေတိုးလာတာမဟုတ်ဘူး။အဲစစ်ဆင်ရေးနဲ့သူတို့ကနေရာထပ်ထပ်ပြီးတော့တိုးယူနေတာဖြစ်တယ
်။ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီ KNU နဲ့နာဖရဲ့ပေါ့လေဒီ General Man Agreement ဆိုပြီးတော့အပြစ်ခတ်ရစဲရေးဘောတူညီချက်ကပြတ်ပြတ်သွားပြီဆိုတဲ့သဘောလားခင်ဗျ။အ
မှန်မှားတော့ဟိုချုပ်ခင်တို့အရေးယူခံအပြစ်ကလေးကပြတ်ပြတ်သွားတဲ့သဘောပဲ။ဘာကြောင့်လဲဆိုလို့ရှိရင်ကိုယ်ရုပ်ရှင်ရုပ်ဖြစ်တော့အလုပ်တက်အလုပ်တက်အခုတက်လာတဲ့လူတွေရှင်းမှာသူရှင်းဘာမှသူတို့အသိမမပြုတော့ဘူးဆိုတော့အဲစကားမျိုးတွေသူတို့ပြောလာတာဖြစ်တယ်အထူးသဖြင့်ပုံမလို့တော့တက်တက်ကွယ်ကွယ်ဖြစ်လာတာမိနစ်တုန်းကစပြီးတော့ကျွန်တော်တို့ပြင်းထန်ဆုံးရှင်းလာတောင်းအစ်တင်အပ်တယ်ဆိုရှင်တော့အဲကျွန်တော်တို့ဒီစုံရင်းတော့ကြားလာပြီ
KNU အဖွဲ့ကပြောခွင့်ရပုဂ္ဂိုလ်ဖရူမန်းရှာပြောပြသွားတာပါခင်ဗျာ